ဒေါ်ဆန်းစုကြည်ပေါ်စစ်ကောင်စီတရားဆွဲထားတဲ့အမှုတွေထဲကနောက်ဆုံးကြံတဲ့အမှုငါးမှုကိုအမြန်ဆုံးအပြည့်တတ်နိုင်ဖို့စစ်ဆေးနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဒေါ်ဆန်းစုကြည်ကိုနေအိမ်အကျယ်ကျုပ်ပြောင်းတယ်ဆိုတဲ့သတင်းတွေကလည်းမှန်မှန်ဘူးလို့စစ်ကောင်စီက VOA ကိုညှိဆိုထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်
။ COVID ကာလအသုံးပြုဖို့ရဟတ်ရင်ငှားရမ်းဝယ်ယူပြုပြင်ရေးတွေမှာအဂရီလိုက်စားတယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်တရားစွဲဆိုထားတဲ့အမှုငါးမှုအတွက်ပြန်ခေါ်တက်တဲ့နှစ်ယောက်ကိုနေပြည်တော်အချုပ်ထောင်ထူတရားရုံးမှာဒီနေ့စစ်ဆေးခဲ့ပါတယ်။တရားလိုလုတ်တိုင်ကြားသူဦးအောင်ခန့်ကိုနဲ့ဦးစိမ့်မင်းဟိန်းတို့ကိုပြန်ခေါ်တက်တဲ့အနေနဲ့စစ်ဆေးခဲ့ပေမဲ့ဒီကနေ့မပြည့်ပြတ်ခဲ့ဘူးလို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။အဂရီလိုက်စားမှုငါးမှုအတွက်ပြန်ခေါ်တက်တဲ့စစ်ဆေးတာကိုအမြန်ဆုံးအပြည့်တတ်အောင်တွန်းအားပေးဆောင်ရွက်နေတယ်လို့စုံစမ်းသိရပါတယ်။ပြခေါ်တတ်တဲ့ခုနှစ်ဦးထံမင်းကိုယုံချင်းနှစ်ချင်းအတွင်းမှာစစ်ဆေးပေးဖို့တွန်းအားပေးထားပေမဲ့တတိယမြောက်ယုံချင်းအထိမပြည့်ပြတ်သေးပါဘူး။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့နှစ်ယောက်လုံးအတွက်နောက်ဆုံးကြံတဲ့အာဂတိမှုငါးမှုနိုဝင်ဘာလမကုန်ခင်မှာအပြည့်အစုံစစ်ဆေးပေးဖို့တွန်းအားပေးတာတွေရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။တရားရုံးရဲ့သဘောတဘာဝအရပြခေါ်တတ်တဲ့အနေနဲ့တရားလိုဘက်ကတတ်တဲ့တချို့ကိုစစ်ပြီးရင်ဒေါက်ဆန်းစုကြည်ဘက်ကပြန်လဲခြေပမဲ့တတ်တဲ့ကိုဆေးရမှာပါ။ပြည်လဲခုခံခြေပမဲ့တက်တဲ့စီးရင်ကိုဒေါက်ဆန်းစုကြည်ဘက်ကအခုအချိန်ထိမတင်ပြသေးတာမို့သူကိုယ်တိုင်ခုခံခြေပသွားပွဲရှိတယ်လို့တရားရုံးနဲ့နှိဆက်သူတွေကသုံးသပ်ပါတယ်။အခုလိုခုခံခြေပမှုတွေလုပ်ပြီးမှသာအပြစ်သက်အမိန့်ချမှတ်နိုင်မှာပါ။ဒါပေမဲ့တွန်းအားပေးလှုပ်ဆောင်မှုတွေကြောင့်ဒီအမှုငါးမှုအတွက်ဒီဇင်ဘာလထဲမှာအမိန့်ချနိုင်ပွဲရှိတယ်လို့လည်းယူဆတာတွေရှိနေပါတယ်။တချိန်တည်းမှာပဲဒေါက်ဆန်းစုကြည်ကိုနေပြီးတော့အချင်းထောင်ကနေနေအကျဲကျုပ်ပြောင်းနေဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့မမှန်ဘူးလို့ညင်းပါတယ
်။မဟုတ်ပါဘူး။ကျွန်တော်ပြန်မေးတင်တယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သိတော့တော့မဟုတ်ပါဘူး။ရှိပါ
။အမှုတွေအားလုံးပြည့်ပြတ်သွားတဲ့အခါဒေါက်ဆန်းစုကြည်ကိုအချင်းထောင်ထဲမှာပဲဆက်ထားမလား။နေအကျဲကျုပ်ပြန်လဲပို့ဆောင်မလားဆိုတာနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့တုံ့ပြန်မှုပေါ်မူတည်ပြီးတော့မှသာဆုံးဖြတ်နိုင်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးတန်တမန်နွန်လင်းဟေစာနဲ့ပြီးခဲ့တဲ့ဩဂတ်စ်လတဲ့တွေ့ဆုံဆင်မှာပြောကြားထားပူပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နဲ့ချထားပါရယ်ဒီကနေ့စစ်ဆေးတဲ့အာဂရိမှု9မှုကနောက်ဆုံးတရားရင်ဆိုင်ရတဲ့အမှုတွေဖြစ်ပါရယ်ရှင်